ကွယ်လွန်သူ40တစ်ဆင့်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ Washington DC ကနေလေရင်နဲ့ပြန်တက်လာတဲ့သမ္မတဟောက်ရဲ့ရုပ်လောင်းကတော့မနေ့ညပိုင်းမှာညနေပိုင်းမှာပဲ Houston မြို့ကိုရောက်လာပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းခြုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝပြုနိုင်အောင်ခင်ကျင်ထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထန်စာပနာအခမ်းအနားပြီးမှတော့သမရဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်အကွာမှာရှိတဲ့ Texas A&M Tech တို့ဝင်းထဲကသမရစာကြည့်တဲ့အနီးမှာမြုပ်နှံမှာဖြစ်ပါတယ်။သမရရဲ့ရုပ်လောင်းကို April လတဲ့အသက်83နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူ Barbara နဲ့1953နှစ်တုန်းကသွေးကင်ဆာရောဂါနဲ့သေဆုံးသွားတဲ့သမီးဖြစ်သူ Robin တို့နဲ့အတူရှင်တွဲမြုပ်နှံမှာပါ။တက်94နှစ်အရွယ်ပြီးခဲ့တဲ့တောက်ကြနေ့ကကွယ်လွန်သွားတဲ့သမရဟောင်းဘုရှေမနေ့တော့က Washington DC ကနိုင်ငံတော်စာပနာအခမ်းအနားမှာတော့အမေရိကန်သမ္မတ5ယောက်တက်ရောက်ခဲ့ကြပါတယ်။ပြည်သူဝန်ထမ်းဘဝမြင့်မြတ်ကြောင်းဖခင်ဖြစ်သူကတင်ကြားပေးတဲ့အကြောင်းလဲတားဖြစ်သူ43ဆမြောက်အမေရိကန်သမ္မတ George W. Bush က National Cathedral ဘုရားကျောင်းမှာကျင်းပတဲ့စာပနာအခမ်းအနားတွင်ပြောကြားခဲ့တာပါ။ကွယ်လွန်သူသမ္မတဟောင်းရဲ့စန္ဒအရစာပနာအခမ်းအနားမှာလက်ရှိသမ္မတ Donald Trump ကအစဉ်အလာအမတ်တရားစကားပြောတာမျိုးတော့မရှိပါဘူး။စာပနာအခမ်းအနားမတိုင်ခင်မှာတော့သမ္မတ Trump က Bush မိသားစုနဲ့တွေ့ဆုံပုံမျောလင့်ထားပြီးစာပနာအခမ်းအနားဆိုတာမျိုးထက်ဘဝတစ်လျှောက်ထူးခြားပြောင်းမြောက်အောင်ဆွမ်းဆောင်ခဲ့သူတူကိုဂွန်ပြူတဲ့နေ့တစ်နေ့ဖြစ်ကြောင်းနဲ့ကွလွန်သမရဟောင်းကိုအောက်မေ့သတိရနေမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။